မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်စီကနေတိတ်ကောင်းတဲ့စာတောင်သူလက်ခံရရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။အဲဒီစာထဲမှာနှစ်နိုင်ငံကြားဆက်ဆံရေးထိုးတဲ့စီဘူးနဲ့ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးအစည်းအဝေးမှာသူတို့နှစ်ဦးပူးတွဲလက်မှတ်ရေးထိုးထားတဲ့ထုတ်ပြန်ချက်ကိုအကောင့်ထည့်ဖော်ဖို့သမ္မတထရမ့်ရဲ့ဂျိုးပန်းချက်တွေကိုချီးကျူးပြောဆိုထားတယ်လို့ဆိုပါတယ်။ DPRK နဲ့အမေရိကန်ပြည်တော်စုကြားအနာဂတ်အသည့်တစ်ခုကိုစတင်ရည်ရွယ်ပြီးအကျွန်ုပ်ကိုယ်တိုင်နဲ့သမ္မတကြီးရဲ့အားကောင်းတဲ့ဆန္ဒစစ်မှန်တဲ့ဂျိုးပန်းအထုတ်မှုတွေနဲ့သူမတူတဲ့ချင်းကပ်မှုကနေတေချာပေါ့အကျိုးဖြစ်ထွန်းလာမယ်ဆိုတာကျွန်တော်အနေနဲ့အခိုင်အမာယုံကြည်ပါတယ်လို့ကင်ဂျိုဝန်းကစာရဲမှာရေးထားပါတယ်။1950ပြည့်နှစ်စော်ဘန်ကာလတွေကကိုရီးယားစစ်ပွဲတွင်တည်ဆုံသွားတဲ့အမေရိကန်တပ်ဖွဲ့တွေရဲ့ကျွင်းချန်ရှိတဲ့ရုပ်လောင်းတွေကိုပြန်ပြီးလွှဲပြောင်းရင်းအမေရိကန်တာဝန်ရှိသူတွေနဲ့တာဝန်ရင်းတွေကဆွေးနွေးဖို့စီစဉ်ထားတာမှာမြောက်ကိုရီးယားဘက်ကရောက်မတော်ဘူးဆိုတဲ့သတင်းတွေထွက်လာတဲ့တရက်တည်းမှာပဲကင်ဂျိုဝန်းစီကစာကိုသမ္မတထရမ့်ကထုတ်ပြန်လိုက်တာပါ။နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့ပြီးခဲ့တဲ့သတင်းပတ်မြောက်ကိုရီးယားခီးစဉ်တွင်သဘောတူညီချက်ရခဲ့တယ်လို့ယူဆပြီးစစ်မဲ့ဆုံးမှဆွေးနွေးဖို့အမေရိကန်တာဝန်ရှိသူတွေကမြောက်ကိုရီးယားဘက်ကတာဝန်ရှိသူတွေကိုစောင့်နေကြတာပါ။ဒါပေမဲ့မြောက်ကိုရီးယားဘက်ကဘယ်လိုအကြောင်းပြချက်တခုခုကိုမှမရဘဲဆွေးနွေးဖို့ကိုရောက်မလာကြပါဘူး။